သာသနာတော်နှစ်2556ခုနှစ်ကောဇာတက္ကရာ1384ခုနှစ်ဥရုခိမန္တပေါ့ဒီ84ခုနှစ်ကပြောင်းပြီးတော့85ခုနှစ်အရောက်ဒီကာလကြားထဲမှာမဟာသိန်းချံမဟာသိန်းချံရဲ့မတရားတရားစခန်းကြီးတရားရိပ်သာဘောင်းနာလုံးအထုပ်ကိုတွားကြတဲ့သူတွေရှိတယ်ကိုအိုးကိုအိမ်မှာပဲအကြောင်းအမျိုးမျိုးကြောင့်နေပြီးတော့တရားအထုပ်နေတဲ့သူတွေလည်းရှိတာရှိတယ်အဓိကကတော့ကိုအိုးကိုအိမ်မှာနေပြီးအထုပ်ဖို့နေပြီးတဲ့သဘောပါနေပေါင်းကလည်းများစွာရှိတာဒါမှမဟုတ်နောင်လည်းပဲတောင်းရင်လာရင်စားရင်တောင်းရင်ရောင်းရင်ဝင်ရင်နဲ့အာထုပ်တတ်အောင်လို့နေပြီးတဲ့သဘောပါတယုဒ္ဒနိကေမဟာဝကတန်ရုပ်ထဲမှာလည်းပါတယ်ဒီတုတ်တာပါပါတဲ့အငုတ်ထုပါလို့မှလည်းပါတယ်နောက်ပရိသမိတာမြတ်မှာတော့နည်းနည်းခြေခြေဝင်းဝင်းပါဗလပေါ့လေဗလနဲ့ပတ်တယ်အာပေါ့ပင်စီမဏိဘိက္ခဝေဗလာနိအာငါမျိုးရှိတယ်ကတ္တမဏိပင်စဘယ်ငါမျိုးတို့လဲတထာအာဝရိယအာတတိအာတမာတိအာပညာအာဟာလို့ပြောအမှန်ကတော့တရားတရားအကြောင်းပြောပြီးဝိရိယအကြောင်းပြောပါဝိရိယအကြောင်းပြောပြီးတတိအကြောင်းပြောပါမှာတတိအကြောင်းပြောပြီးတမာတိအကြောင်းတမာတိအကြောင်းပြောပြီးမှပညာအကြောင်းပြောပါအေးဒါဝိမင်းတို့တကယ်တရားအလုံးအထုနေကြတဲ့သူတွေအတွက်ကြတော့တရားတရားအကောင်းရတဲ့သူများပါတယ်ဘုရားဘာသာဝင်ကြီးအနေနဲ့တရားတရားအကောင်းတဲ့သူများတရားတရားအကောင်းပြီးတော့တတိကိုမွေးမြူကြတယ်တတိဖြစ်အောင်ကြိုးစားခြင်းညာဘာဝနာအလုံးမှာကိုကတတိမရှိရင်ဘာဝနာမဖြစ်ဘူးလို့အဲဒါလို့ပါဟုတ်တတိရှိမှရမယ်ပေါ့ဒါလို့ဆိုတော့တတိနဲ့ပတ်သက်ပြီးပြောမိတာပေါ့စာပြောမိဝရိယကိုကြော်သွားတာပေါ့အတတိပြောတဲ့အခါမှာလည်းပဲထားတဲ့တတိနဲ့ရှိတဲ့တတိပြောခဲ့မိစ္ဆာတတိနဲ့တမ္မာတတိပြောခဲ့တကယ်ထားတဲ့တတိနဲ့ရှိတဲ့တတိကိုငားလေလာရင်ကိုပဲတရားအထုတ်ရတာပင်မနဲ့မရှိတော့လူလည်းမပင်မတော့စိတ်လည်းမပင်မတော့ကုသိုလ်လည်းဖြစ်နေတယ်တရားလည်းဖြစ်နေတယ်ဘာဝနာလည်းဖြစ်နေတယ်ဒါလေးသိဖို့ပါထားကြည့်ရတာပဲနားလေလွယ်အောင်ပြောရင်တော့ဒီသူတို့ချုပ်ဘူးကြမှာအဲ့ဒါတော့ခက်တော့ခက်သားပဲကိုယ်စိတ်ထဲမှာဖြစ်တာကိုယ်ကတော့အာရပါရပြောပြီးမယ်သူတို့လည်းဖြစ်ဘူးမှလက်ခံနိုင်မှာသူတို့လည်းဖြစ်မှုမှနားလည်မှာဒီအကြောင်းအရာတစ်ခုကိုစဉ်းစားတာလည်းရှိတယ်အကြောင်းအရာတစ်ခုကိုစဉ်းစားအေးဆိုပါစို့အေးဆိုပါစို့ဖြစ်လောက်အောင်ထီကိုစဉ်းစားလို့မရတာလည်းရှိတယ်တတိထားတာပဲဘာလဲဒါပါလဲဒါပါလဲလို့စဉ်းစားမှကိုမပေါ်တာလည်းရှိတယ်ထာဝရစဉ်းစားလို့မပေါ်ရင်တတိမရှိဘူးလို့သုံးကြတာပါစဉ်းစားလို့ပေါ်တယ်စဉ်းစားလို့ပေါ်တယ်ဒါလေးတတိထားလိုက်ပြီတချို့ကျစဉ်းစားစရာကိုမလိုဘဲနဲ့ပေါ်လာတယ်အဲအဲ့ဒါလိုမျိုးလေးတော့ကြုံဘူးကြမှာနှစ်မျိုးပေါ့စဉ်းစားမှပေါ်တယ်မစဉ်းစားလည်းပေါ်တယ်အဲအဲ့ဒါလိုမျိုးအဲ့ဒါလိုမစဉ်းစားဘဲနဲ့ပေါ်နေတာကတတိတမျိုးစဉ်းစားမှပေါ်တာကတတိတမစိတ်ထဲမှာကတတိတွေကအများကြီးဖန္တဝေဒနာသင်ညာစေတနာဧကဂရအာအများကြီးပဲစေတသိက်တွေ52မျိုးတောင်ရှိတယ်ဒါတတိတွေတတိတွေပေါ့စိတ်တွေကတတိအဘိဓမ္မာလုံးဒီတတိတစ်လုံးလေးကိုပဲတတိကိုကတတိနှမျိုးဖြစ်သွားပြန်စဉ်းစားလို့ပေါ်တယ်မစဉ်းစားဘဲနဲ့ပေါ်အဲ့ဒီမှာမှကုသိုလ်နဲ့ပတ်သက်ပြီးတော့ကုသိုလ်လုံအောင်မေးလို့စဉ်းစားတယ်လုံးဆရာကုသိုလ်မပေါ်တဲ့သူတွေတော့ဘူးတချို့ကျတော့ကုသိုလ်လုံအောင်မေးလို့စဉ်းစားလိုက်တာနဲ့လုံးဆရာကုသိုလ်ကပေါ်လာအာဒါတာသူတော်ကောင်းတတိပေါ့တချို့ကျတော့လေကုသိုလ်လုံအောင်မေးလို့စဉ်းစားစရာပုံစံကိုမလိုဘူးစိတ်ထဲမှာပါဖြစ်လေတတိရှိနေတော့ကုသိုလ်တွေကုသိုလ်တွေကုသိုလ်တွေကုသိုလ်တွေသူကသူကိုပေါ်နေတာပေါ်နေတာအဲ့အဲ့ဒါလိုမျိုးရှိတယ်အဲ့ဒါတတိတွေရဲ့တတိတတိကွာသွားတာပေါ့ထားကြည့်ကြပါတတိရှိလာပါလိမ့်မယ်ရှိကြည့်ကြပါတတိအာကုတ္တအလွန်ဖြစ်ခဲသွားတတိရှိသွားရင်အလွန်ဖြစ်ခဲသွား ဘယ်လိုပြောအောင်လဲမသိဟဲ့ဗုဒ္ဓဆိုတာမျိုးလို့ပေါ့ဗာလိကြုံကြုံဗုဒ္ဓရောင်ကြည့်နေတာဗာလိထိထိပထမတော့ဗုဒ္ဓဗုဒ္ဓနဲ့လိုက်ဆိုနေနောက်ကြတော့ဒုတိယကခါတိုးလိုက်ရင်ကိုဗုဒ္ဓတခုလေးကြွယ်လိုက်ရင်ကိုဗုဒ္ဓပဲဒီဗုဒ္ဓလို့ဆိုရမယ်ဆိုတော့စိတ်တတ္တိတွေရှိသွားတာဘယ်သူမှဘာမှတိုးစရာမလိုတော့ဘဲနဲ့ကိုရှိသွားတယ်အဲအဲ့ဒါလိုမျိုးတွေကိုပြောခြင်းအဲ့ဒီရှိတဲ့တတိလေးအဲ့လောက်ထိဖြစ်အောင်ကြိုးစားတကယ်တမ်းကြာတော့ကြုံလာတဲ့အာယုံဆုံလာတဲ့အာယုံကြုံလာဆုံလာတွေ့လာတဲ့အကြောင်းမျိုးစုံဟာတတိလေးထားလိုက်အောင်မယ်လို့အဲ့ဒီကြမှာထားလို့ကမလွယ်ဘူးမလွယ်ဘူးပြုတ်ကနေပြက်ကနေပေါ်လာတဲ့အာယုံအเจ้าကြီးစုံလာရင်ငါဘလို့လေးရှုလိုက်အောင်မယ်ငါဘလို့လေးမှတ်လိုက်အောင်မယ်ငါဘလို့လေးထားတတိထားလိုက်အောင်မယ်လို့လှုပ်လှုပ်ကိုမြင်ရလိုက်တာလေမမီလိုက်တော့မမီလိုက်တော့အဲ့ဒါဘဒူကပဲကဲသွားတယ်လေဆိုတော့ရှိတဲ့တတိလေးကပဲကဲသွားတယ်ကိုယ်တတိလေးသာရှိပါလေကြုံကြုံပါလေစုံစုံနေတတ်သွားတဲ့နေနဲ့အခုတို့မဖြစ်ဘူးပေါ့လွယ်လွယ်ပဲပြောတာအခုတို့မဖြစ်ဘူးပေါ့ဒါကပြက်ကနေကြုံနေဟာကိုပြောတာတခါတလေသေးကောင်ပေါင်းလဲတော့မဟုတ်တော့ဘူးမဟုတ်သေးဘူးမဟုတ်သေးဘူးခေါင်းကြီးကကိုင်းလို့ဗိုက်ကြီးကနာလို့သွားကြီးကကိုင်းလို့ပါးကြီးကကိုင်းလို့ဆိုးရတဲ့ဒုက္ခပေါ်နေကိုကိုသတိထားနိုင်မလားဒီအနိဋ္ဌာယောမကောင်းတာကြီးကြုံနေတာကိုပဲကိုကဒါကြီးသတိထားမှတ်မှတ်ဆိုမှတ်မရတာတွေတပုံကြီးမှတ်မရတာတွေတပုံကြီးတကယ်လို့များသတိရှိသွားရင်ဘယ်တော့ကောင်းရှိတော့လို့ရှင်တီးချမှတ်เสียလဲမလို့အဲအဲ့ဒီကြတော့လေရှိတော့ဖို့ဆိုတာကတီးချမှတ်ခဲ့တဲ့သတိထားတာအကောင်မှရှိလာတဲ့အဆင်ရောက်တာကိုအဲဒီနေရာမှာတတိလေးထဲမှာဗာလိထည့်ပြောခြင်းလုံးဆိုတော့တခုပဲပြောမယ်ဖျားဟုတ်တဲ့တရားလေးကိုကံကိုအကျိုးပေးမှရတာလူချင်းတိုင်းရတာမဟုတ်ဘူးဒါဖျောင်းဟုတ်တဲ့သဘောလေးပြောပြတယ်လို့နားလေလူချင်းတိုင်းမရဘူးဆိုတဲ့အဲ့ဒီအတ္တိတရားလေးများကိုယ်တဏ္ဍာမှာရှိပြီဘယ်ဟာတွေ့တွေ့လူချင်းစိတ်ဆိုတာမပေါ်တော့မပေါ်တော့လူချင်းတိုင်းရတာမှမဟုတ်တာကိုယ်အကျိုးပေးမှကိုရမှာထပ်ပြီးတော့ထဲလိုက်တယ်မင်းလူချင်းနေဘာမှမရဘူးဆိုတဲ့အတ္တိလေးဝင်သွားဒီပစ္စည်းတစ်ခုလေးရဖို့အတွက်လူချင်းစိတ်ကိုပေါ်ကိုမပေါ်တော့ပေါ်ကိုမပေါ်တော့လောဘဖြစ်ရင်မင်းမရဘူးနော်ရခြင်းလောဘမဖြစ်နဲ့ဒီအဆုံးမလေးပဲထားဘာလေးဖြစ်ဖြစ်လူချင်းသိပ်ပေါ်လိုက်တာနဲ့ဟဲ့ငါမရတော့ပဲနေမယ်တော်ပြီလောဘပဲအဲ့အဲ့လိုမျိုးကိုသတိရှိသွားတာအဲ့လိုမျိုးကိုသတိရှိသွားတာသတိဆိုတာကိုစာလို့ပြောပါဦးသတိဖြစ်တဲ့အကြောင်းကနှစ်မျိုးရှိတယ်မဟာသတိပဏ္ဏအထက္ခရမှာပါပဲပါထိတံတညာဗရဋ္ဌာဏံကာယာတိသတုမဟာသတိပဋ္ဌာဏဗရဋ္ဌာဏထိတံတညာဗရဋ္ဌာဏံဆိုတာခိုင်မြဲတဲ့အမတ်တညာကြောင့်လည်းသတိကောင်းတတ်တယ်သတိရှိတတ်တယ်နောက်တစ်မျိုးကကာယဝေဒနာစိတ်ဓာတ်ဓမ္မဆိုတဲ့သတိပဋ္ဌာဏအာယုန်တွေကြောင့်လည်းသတိဖြစ်တတ်တယ်သတိကောင်းတတ်တယ်အဲအဲ့လိုပြောတာအလုတ်တစ်ခုကိုအလေးအကျင့်နဲ့ထိရတဲ့ညခိုင်မဲတဲ့အမှတ်ခိုင်မဲတဲ့အမှတ်တို့ကောင်းသွားတဲ့သတိမျိုးလည်းရှိ။ကာယဝေဒနာစိတ်တဓမ္မတို့ရဲ့သဘောကာယလို့ခေါ်တဲ့ရုပ်အပေါင်းအစုရဲ့အနိစ္စဒုက္ခအနတ္တသဘောဝေဒနာလို့ခေါ်တဲ့ခံစားမှုသဘောစိတ်တလို့ခေါ်တဲ့တိတ္တမှုစိတ်သဘောဓမ္မလို့ခေါ်တဲ့ယုံနံဓမ္မတွေရဲ့သဘောအဲ့ဒီသဘောဟာအနိစ္စဒုက္ခအနတ္တပဲလို့အဲ့လိုမျိုးသိသွားလို့လည်းပဲဒါသတိကောင်းလာတတ်တယ်သတိဆိုတာအဲ့လိုမျိုးနှမျိုးဖြစ်စေနိုင်တာခိုင်မြဲတဲ့အမှတ်တညာကြောင့်သတိကောင်းလဲဆိုတော့အဖေနာမည်မှတ်စရာကြက်စရာမလိုဘူးဒါအမြဲတွေ့နေကြုံနေလို့ခိုင်မြဲတာအဲ့လိုမမေ့တော့တာမျိုးရှိတယ်တကယ်တမ်းဖြစ်စေခြင်းတဲ့သတိဘာဝနာသတိကြတော့တမဝိပဿနာသတိကြတော့ကာယဝေဒနာစိတ်ဓာတ်ဓမ္မတို့မှသဘောတရားကိုသိတဲ့သဘောတရားကိုမှတ်မိတယ်သဘောတရားကိုမမေ့တော့တဲ့တတိဖြစ်စီခြင်းတတိဖြစ်စီခြင်း အဲနားလည်အောင်ပြောရင်တော့ထိတံတင်ညာဆိုတော့ပထဝီကတိုင်းအာထုတ်တယ်အမြေပြင်းကြီးကိုကြည်ငန်းနေပြီးတော့အိုးမြေကတိုင်းအာထုတ်တယ်မျက်စိမိထားလဲဒီမြေကတိုင်းပဲဖွင့်ထားလဲမြေကတိုင်းပဲဒီတိုင်းကြည်နေလဲမြေကြီးပဲဟိုဘက်ကြည်လဲမြေကြီးကောင်းခင်ကြည်လဲမြေကြီးအဲ့ဒါမျိုးကထိတံတင်ညာဖြစ်သွားခိုင်မြဲတဲ့အမှတ်တင်ညာဖြစ်သွားအဲ့တော့ကောင်းခင်ကိုကြည်လိုက်ရင်မြေကြီးဖြစ်မြေကြီးပေါ်လမ်းလျှောက်ဘေးကကြည်ရင်တော့ကောင်းခင်ပေါ်လျှောက်တယ်ထင်တယ်ရေပြင်ကြည့်လိုက်လည်းပဲမြေကြီးပဲရေပြင်ပေါ်လမ်းလျှောက်ဘေးကကြည့်ရင်တော့ရေပြင်ကိုကိုယ်ကမြေပြင်လို့မြင်လို့လျှောက်တော့ဘေးကကြည့်ရင်တော့ရေပေါ်ပဲလျှောက်တယ်ထင်တယ်အဲ့ဒါခိုင်မြဲမှုကြောင့်ဖြစ်တဲ့တတိပေါ့ခိုင်မြဲမှုကြောင့်ဖြစ်တဲ့တတိဒီကံရဝေဒနာစိတ်ဓာတ်ဓမ္မကြတော့ဒီဓမ္မသဘောတွေဒီသဘောတွေကိုသဘောပေါက်ပြီးတော့နားလည်တဲ့တတိအဲ့တတိကအဲ့လိုနှမျိုးရှိပါတယ်အဲ့တော့မိမိတို့တရားအလုပ်အားထုတ်တဲ့အခါမှာမြန်မာလူပြင်ပြောလိုက်တာကောင်းပါတတိကိုမမေ့ဘူးလို့ပဲပြောလိုက်မမေ့ဘူးလို့ပဲပြောလိုက်အမှန်ရတယ်ပြောလို့ရမမေ့ဘူးပြောလို့အာယုံကိုမမေ့တဲ့တတိနဲ့သဘောပေါက်ထားတာကိုမမေ့တဲ့တတိလို့အဲဒီလိုနှမျိုးပြောလိုက်တာကောင်းအာယုံကိုမမေ့တဲ့တတိနဲ့သဘောပေါက်ထားတာကိုမမေ့တဲ့တတိရှုပ်နံဒီအာယုံကိုမမေ့တဲ့တတိဆိုတာအဖေကိုအမှတ်ရနေတာမျိုးအမေကိုအမှတ်ရနေများသားသမီးကိုအမှတ်ရနေကိုတန်မိုးထားသဘောကျတဲ့ပစ္စည်းလေးသိမ်းထားသိမ်းထားပြီးမှသူ့ပဲအမှတ်ရနေအမလေးဘယ်ဘီလိုတဲ့မှာဘလို့တက်တာလေးနဲ့ထဲဘလို့တော့ခတ်ထားတာတက်တာလဲတော့ခတ်တယ်ဘီလိုလဲတော့ခတ်တယ်ငါတော့ခတ်ထားတယ်လို့ဒါလေးအမှတ်ရနေစိတ်ထဲမှာအဲ့ဒါလေးရှိနေတာဒါမှမဟုတ်ကိုယ်ကဘယ်တော့ကိုယ်တော်မှန်ဒီကိုယ်စိတ်ထဲမှာဒီအာယုံကိုမမေ့တာပေါ့အာယုံကိုမမေ့တဲ့တတိပေါ့သဘောတရားကိုမမေ့တဲ့တတိကဒီပစ္စည်းပဲငါကြိုက်တဲ့နေရာမှာသိငါကံကုန်ရင်တော့ပျောက်သွားမှာပါသွားမှာပဲငါကံကုန်ရင်တော့ပျောက်သွားမှာပါသွားမှာပဲဒါကသဘောတရားကိုဓမ္မအမှန်သဘောတရားကိုမမေ့တဲ့တတိအဲဒါလေးနှစ်ခုကိုသေချာစဉ်းစားကြည့်စီအာယုံကိုမမေ့တဲ့တတိနဲ့သဘောတရားကိုမမေ့တဲ့တတိမိမိတန်တမ်းမှာဘယ်တတိကောင်းဖို့ကြိုးစားနေတာလဲအာယုံကိုမမေ့တဲ့တတိကြိုးစားရင်ဇံပင်ချင်းကိုမြေချိုးမိုးပြန်ရမယ်ဒါပေမဲ့အဲ့ဒါဒီအာယုံကိုမမေ့တဲ့တတိကနေအာယုံမေ့သွားရင်ဇံလျှော့ကြဂျုံထုတ်ကြမှာပဲအဲသဘောတရားကိုမမေ့တဲ့တတိကြတော့ဒီတစ်ခုကိုသဘောပေါက်နားလည်ပြီးတော့အမှတ်ရတတိယမမေ့တတ်တော့ဘူးဆိုရင်ဘာကြောင့်ကြောင့်မမေ့တော့ဘာကြောင့်ကြောင့်မမေ့တော့မမြဲတဲ့သဘောလေးပဲစဉ်းစားမမြဲတဲ့သဘောလေးပဲစဉ်းစားမမြဲတာကိုမိမိတို့တကယ်သဘောပေါက်ပြီဆိုရင်ယုတ်လည်းမမြဲဘူးနံလည်းမမြဲဘူးယုတ်နံလည်းမမြဲဘူးယုတ်နံဓမ္မသင်္ခါရတွေမမြဲဘူးယုတ်နံဓမ္မသင်္ခါရတွေနဲ့ပေါင်းစုထားတဲ့အဲယောက်ျားမိန်းမလည်းမမြဲဘူးတတ္တဝါတွေလည်းမမြဲဘူးမီးတွေမြစ်တွေညီကောင်မောင်နှမသားသမီးဆွေမျိုးသားချင်းခင်မွန်းယောက်ျားဇနီးမယားဘာမှမမြဲသူတို့မမြဲတယ်လို့လူမမြဲရင်လူနေတဲ့လူလောကလည်းမမြဲနတ်မမြဲရင်နတ်နေတဲ့နတ်လောကလည်းမမြဲဘူးလို့သင်္ခါရလောကတတ္တလောကဩကန္တလောကဘယ်လောကမှမမြဲဘူးလို့သဘောပေါက်တာအာယုံမမြဲဘူးလို့မမေ့တဲ့တည်းရဲ့အာယုံကိုမမေ့တဲ့တတိရဲ့သဘောတရားမမြဲဘူးလို့သဘောတရားကိုမမေ့တဲ့တတိနှစ်မျိုးမှာဒီတစ်ခါလည်းမေးဖြေမဟုတ်တော့ပြောပြလိုက်ပါတော့အာယုံတစ်ခုကိုမမေ့တာကတမထတတိတမထတတိဇံပင်ကြီးတကုတ်မြေရှိုးမိုးပြန်ရနိုင်တယ်အဲ့ဒီလိုလုပ်ချင်ဒီအာယုံကိုမမေ့နိုင်အဲဝိပဿနာတတိကြတော့သဘောတရားမမြဲတာဘယ်အယုံဖြစ်ဖြစ်မမြဲဘူးဆိုတော့အဲ့ဒီအတိသဘောမမြဲတာအဲ့တော့ကိုယ်စိတ်မှာရှိတဲ့တတိဟာအရင်ကအရင်ကပေါ့လေအခုမှဆိုလဲကိုပြောလို့ရတာတတိဆိုတာမှတ်မိနေတယ်မမိဘူးဘာမှတ်မိနေတာလဲအာယုံတစ်ခုခုကိုမမေ့တာအကြောင်းအရာတစ်ခုခုကိုမမေ့တာအဲ့ဒါလေတတိပဲအဲ့ဒါကဘာနဲ့နှီးဆက်တယ်လဲဆိုရင်လောကီကိစ္စတွေနဲ့နှီးဆက်လောကုတ္တရာကိစ္စနဲ့နှီးဆက်တာကသဘောကိုမမေ့တာသ အဘိုးကိုမမေ့တာအတ္တိဆိုတာအဲ့လိုနှမျိုးရှိပါလားတဘိုးကိုမမေ့တာကြတော့အတိညာနဲ့တတိနဲ့တွဲသွားတယ်ခေါ့အာယုကိုမမေ့တာကြတော့အာယုကိုဂုဏ်ယူစိုက်တန်တဲ့တမထတမာဒီနဲ့ကုသတိနဲ့တွဲသွားတယ်ခေါ့ပါအဲအဲ့ဒါလေးကြွာတာတရားအထုတ်ကြပါတရားထိုင်ကြပါတရားရှုကြပါတရားမှတ်ကြပါတရားပွားကြပါသောသောကပြောသလိုပဲသတိထားပြီးတော့အထောက်ရင်အထောက်ရင်းနဲ့သတိလေးတွေရှိရှိလာပါလိမ့်မယ်သတိကြီးတွေရှိလာပါလိမ့်မယ်အဲ့လိုရှိလာတဲ့သတိဟာပြန်ပြီးတော့တဆင့်ထပ်ပြောရင်အာယုံကိုမမေ့တဲ့သတိရှိလာတာလားသဘောတရားကိုမမေ့တဲ့သတိရှိလာတာလားလို့အဲ့ဒီနှမျိုးကိုဟပ်တာတကယ်တည်းချင်ချင်စဉ်းစားကြည့်တော့လေတော့ဆသုံးလေးနဲ့တက်ဆသုံးလေးနဲ့သားကလေးကတရားအထုတ်လာဒီတန်လားပေါ့မရောက်ခင်ဈေးကြီးတယ်ဈေးကြီးတယ်မှာကစုံရောက်ပဲတော့တွားတတိယကစုံရချင်ချက်ဖို့တွားပါအယိုးနေနဲ့အယိုးစိမ်းကိုခေါ်တာပေါ့ကစုံရချင်ရင်ချက်မယ်ဆိုရင်အယိုးနေပဲဝင်ကြုံစမ်းမှသာအယိုးစိမ်းဝင်အယိုးနေနဲ့အယိုးစိမ်းလို့ပဲပြောတာငါသားချင်ရင်ချက်ဖို့တော့ဆိုကြတယ်အယိုးနေလေးပေါ့ငါသားကစုံရကြုံစမ်းရအောင်ဆိုတော့ဟုတ်ကဲ့အမေဆိုရင်ကစုံအစိမ်းပေါ်လာအယိုးစိမ်းချင်ရင်ချက်မယ်ဆိုကြတယ်ဈေးတဲ့ကြုံရင်းနဲ့ဝယ်ခဲ့ဦးမှာပဲဆိုတော့တော့တော့ဝယ်တော့ကစုံရတစည်းဘလောက်ဆယ်ပြားရှိတာငါးပြားစီးတောင်ရှိတယ်ဆယ်ပြားဓမ္မဆိုတာကြီးပါဘာပြောပြောကစုံရဝယ်မဆိုကစုံရတည်ရောင်းတဲ့ကုံစင်းနဲ့ရောက်တော့ကိုသွားဝယ်တာကကြောင်းပြန်ညနေမှာဝယ်တာဆိုတော့ကစုံရဆိုင်သွားကြည့်တော့အကြံလေးပဲရှိတော့ကောက်ကင်လိုက်ရည်နေလိုက်ပြန်ချလိုက်ကောက်ကင်လိုက်ရည်နေလိုက်ပြန်ချလိုက်အဲ့ဒါလူလေးဖြစ်ပြီ။ဒါမြင့်ဒီဆိုင်မှာအစည်းတွေလိုက်ကြည့်တော့နုံးလို့တခုမှဟိုဟိုခြေချက်ဖို့မကောင်းဘူးပေါ့လေအဲ့လိုပြောရမှာ။မဝေသိမှုပေါ့။အဲ့အဲ့ဒါနဲ့ဒီဆိုင်ဖယ်ပြီးတော့ဟိုဆိုင်သွား။ဟိုဆိုင်ရောက်ပြန်တော့လေကြည်ညနေပိုင်းရောက်နေပြီပဲ။ကစုံရတဲ့ဈေးကင်တိုင်းဈေးကင်တိုင်းဈေးကင်တိုင်းဘာမှအကောင်းမလုပ်။နောက်တဆိုင်သွားဒီတိုင်း။အဲ့ဒီမှာစိတ်ကလေးရပေါ်လာတယ်မကစုံရဝယ်တာလားကောင်းတာဝယ်တာလားဒါလေးပေါ်လာတဲ့စိတ်ထဲမှာကစုံရဝယ်တာဆိုကောင်းကောင်းမကောင်းကောင်းဆွဲယူစောဘာဝယ်တာတော့ဆိုရင်ကောင်းတာကိုယွေးနေတာကောင်းတာကိုယွေးနေတာအဲလူရင်းတူရှင်းမပြောပါဆိုကစုံရ3လေးဆိုင်လေးဝယ်ပြီးရောဒီ3လေးဆိုင်လေးဒီလိုညက်နေပိုင်းမို့လို့ကစုံရတွေအိုးအဟောင်းအကြတွေပဲကျန်တော့တယ်ဟုတ်ပဲဆိုင်နေတယ်သွားကြည့်ချင်းစိရှိတော့ဒီလူကြီးပဲနေมาပါပဲလို့စိတ်ကဖြစ်တယ်ဒီလူကြီးပဲနေมาပါပဲလို့စိတ်ကဖြစ်အစိကဘလောက်ဒီဖြစ်သွားတော့တိုးပြီးကစွေရချင်းကိုမချက်တော့ဘူးခင်ဗျာဖြစ်သွားတာအဲ့ဒီမှာစိတ်ကလေးမှာအတိလေးတစ်ခုပေါ်လိုက်တော့အော်ဒီလူကိုငါအမေကကစွေရဝယ်ခိုင်းတာငါအကောင်းဝယ်နေတာမကောင်းမဝယ်ဘူးကစုံရဆိုတာအာယုံကောင်းမကောင်းကသဘောဒါလေးနည်းနည်းသဘောပေါက်ပါတယ်ကိုကဘာကိုဂယုစိုက်မှလဲကစုံရဆိုတဲ့အာယုံကိုဂယုစိုက်မှလားကစုံရကြီးတို့တွေ့နေတာပဲဒီထဲမှာကောင်းမကောင်းသဘောဆိုတာရှိသေးတာကောင်းရင်ဝယ်မယ်မကောင်းရင်မဝယ်ဘူးအိုးအဲ့ကြတော့မှအာယုံကိုမမေ့တဲ့တတိဆိုတာခုမှပါခုမှပြန်ပြီးတော့အဲ့ဒီဥပမာနဲ့ပြန်ရှင်းပြောတာ။သဘောကိုမမေ့တဲ့တတိဆိုတာ။တကယ်အသိဉာဏ်လေးရှိလာတဲ့အခါကျတော့အာယုံကိုဂယုမဆိုင်တော့ဘူး။သဘောတရားကိုဂယုဆိုင်တာ။ယုံနာဓမ္မသင်္ခါရအနေနဲ့ပြောရင်အလုံးဘုဒ္ဓတရှိပါလေလေ။အရှင်ဘုရားတပည့်တော်ကခုဒီနှစ်မှတကြံတွင်ဘယ်မှမသွားဘဲနဲ့အရှင်ဘုရားတရားနာပြီးအားထုတ်မိတာပါဆိုလည်းရတယ်။အာတပည့်တော်အားထုတ်တာများလာပြီဘုရားဆိုလည်းရတယ်။သဘောတရားဆိုတာဗာလဲမမြဲဘူးမခိုင်ဘူးကိုယ်အလိုမကြိုက်ဘူးကိုယ်အကြိုက်မဆောင်ဘူးကိုယ်ထင်းတယ်လို့မဟုတ်ဘူး တိချာစဉ်းစားကြည့်ပေါ့ကိုကဇီးဝင်ဝဲတယ်ကစုံရချင်းချင်းချက်မယ်ဆိုဒီလိုဟာမျိုးလေးဆိုချက်လို့ကောင်းတယ်လို့ကိုမြင်ထားတဲ့အစီလေးရှိတယ်စိတ်ထဲမှာပေါ်ထားတာကိုထင်တယ်လို့ဟုတ်ကောမဟုတ်ဘူးဟုတ်ရင်မဝဲဘူးပေါ့ကိုထင်တယ်လို့မဟုတ်ဘူးမဟုတ်ရင်မဝဲဘူးပေါ့စိတ်ထဲမှာအလျားပြတ်တယ်လीအဲ့တော့လောကကြီးရောလောကကြီးဆိုတော့ကိုထင်တယ်လို့ဟုတ်နေတာလားကိုထင်တယ်လို့မဟုတ်တာလားကိုထင်တယ်လို့ဖြစ်နေတာလားကိုထင်တယ်လို့မဖြစ်တာလားအဲ့ဒါပဲအဲ့ဒါဟိုစိတ်ထဲမှာကြုံနေရတာလေးပြောပြတာအခုလည်းပဲမိမိတို့တရားအထုတ်တဲ့ဆရာသမားတွေပေးထားတဲ့နည်းဟိုယုံမြတ်တန်ညာကဆရာသမားတွေဟောနေတာရှိလားအနှခေါင်းမှဆိုမှတ်လိုက်ဝမ်းပိုင်မှဆိုမှတ်ဘလူလေးမှဆိုမှတ်ယုံမှဆိုမှတ်နာမဘလူဖြစ်ဖြစ်မှတ်ကြရှုကြဒါမဲ့ဒီဗလာတုတ်တန်အနေနဲ့ပြောရင်တော့အားရှိလာဖို့အရေးကြီးတတိအားကောင်းလာဖို့အရေးကြီးတယ်။ထားတဲ့တတိလည်းအားကောင်းမှမှာပဲ။ဘာလို့ရှိဖို့။ရှိတဲ့တတိလေးရလာရင်ရှိတဲ့ရှိပြီးတော့ရှိတဲ့တတိလေးခိုင်မြဲလာဖို့။ဟုတ်ပြီအဲ့ဒီရှိတဲ့တတိလေးခိုင်မြဲလာလို့ရှိရင်ကိုယ်တတိဟာအာယုံကိုမပြောက်အောင်ခယူးစိုက်တာလား။တဘောတရားကိုမပြောက်အောင်ခယူးစိုက်တာလား။အဲဒါလေးတစ်ဆင့်ပြန်စဉ်းစား။တတိဆိုတာမမေ့တာမပြောက်တာမပြောက်ဖို့ဆိုတာဒီအာယုံကိုမပြောက်အောင်ကြိုးစားနေတာလားကိုကတဘောကိုမပြောက်အောင်ကြိုးစားနေတာလားကြည်လေကြည်လေကစုံရွက်မြင်းနေရတာပဲအာယုံမပြောက်ဘူးဒါပေမဲ့ဘာပြောက်လဲကောင်းတယ်ဆိုတာကြီးတခုမှမရှိဘူးပြောက်နေတယ်မကောင်းတာတွေကြီးပဲတွေးနေမကောင်းတာတွေကြီးပဲတွေးဒါလူငယ်ကလေးတုန်းကတတိယတာလားကိုလေးဆိုဆယ်တန်းလောက်တော့အဲ့ဒါလေးတတိယလို့ပြောပြအဲ့တော့အာယုံကိုမပြောက်တဲ့တတိနဲ့သဘောကိုမပြောက်တဲ့တတိတနည်းပြောရင်သဘောအတိပေါ့အတိတရားကိုမပြောက်တဲ့တတိနဲ့လို့နှစ်မျိုးရှိပါကြုံသမျှဆုံသမျှအာယုံတွေကကိုမပြောက်အောင်ဘယ်လိုပဲကြိုးစားကြိုးစားသူတို့ကတော့ရှိပြီးမရှိတော့ဖြစ်ပြီးမရှိတော့ဘူးပေါ်ပြီးမရှိတော့သူတို့တော့ပြောက်နေတဲ့သဘာဝရှိတာအဲ့တော့အာယုံကိုမပြောက်အောင်ကိုကကြိုးစားတဲ့တတိဆိုရင်သမထလိုမျိုးကိုပဲဒီအာယုံကိုကိုထင်ထင်ရှားရှားပေါ်အောင်အဇန်နီယအောင်ထိဒီနမိတ်တွေပေါ်အောင်ထိဒီပฏิဘာကနမိတ်တွေပေါ်အောင်ထိအဲ့ဒါအာယုံမပြောက်အောင်လုပ်ရတာဒါလည်းတတိလိုတာပါတတိလိုတာပါတကယ်ဝိပဿနာကြတော့အာယုံကမမြဲဘူးလေတပ်ပိသင်္ခါရအနိစ္စဘလူကူမြဲအောင်လုပ်နိုင်ပါလေအာယုံလည်းမမြဲဘူးကိုယ်စိတ်ကလည်းမမြဲဘူးဘာလေးပဲမြဲကြံကြရမှာတုံးဆိုတော့အာယုံမမျောတဲ့သဘောကိုသဘောပေါက်နားလေတဲ့အတိပဲမြဲကြံကြရမှာအဲ့ဒါလေးမမေ့ရမှာလေအဲ့ဒါလေးမပြောက်ရမှာလေသဘောမပြောက်ဖို့ပဲအေးမြန်မာစကားလုံးနဲ့ပြောရဆိုရတာဟာနားလေဖို့ရအတွက်စကားလုံးအတုံးအနှုံးကကြာကနေအတားအဆီးဖြစ်နေရင်တော့နားလည်ပေးကြပါတကယ်အားထုတ်ကြည့်ပါတတိဆိုတာထားတဲ့တတိလည်းရှိတယ်ရှိတဲ့တတိလည်းရှိတယ်စောစောကပြောခဲ့ပြီအခုပြောတယ်ထပ်ပြီးတော့ပြောလို့ရှိရင်ရှိတဲ့တတိလေးတောင်မှအာယုံမပြောက်တဲ့တတိသဘောတရားမပြောက်တဲ့တတိလို့သဘောတရားမပြောက်တဲ့သတိနဲ့ပတ်သက်ပြီးပြောဇာတိပိဒုက္ခသရဏပိဒုက္ခဗျာတိပိဒုက္ခမရဏပိဒုက္ခအပိယိဟိတံယောဂဒုက္ခပိယိဟိဝိယောဂဒုက္ခယံပိဿာနလပတိတံပိဒုက္ခအဲ့အဲ့ဒီမှာသဘောတရားတွေဟာဇာတိမွေးတဲ့သဘောရှိတယ်ဒါတန္တရာရဲ့သဘောသရဏဦးတဲ့သဘောရှိတယ်ဗျာတိနာတဲ့သဘောရှိတယ်မရဏသိတဲ့သဘောရှိတယ်အဘိယံတံပယောကမချစ်တဲ့သူနဲ့ပေါင်းရတဲ့သဘောရှိတယ်။ပိယဝိပယောကချစ်တဲ့သူနဲ့ကြွေကွင်းရတဲ့သဘောရှိတယ်။ယံပိဿာနလဘတိလူချင်းနာမရတဲ့သဘောရှိတယ်။ဒါရီရသဘောတွေသဘောတွေ။ဒါအပြင်ဇာတိမွေးတဲ့သဘောရှိတယ်ဇာတိဒုက္ခအဲ့ဒီမွေးတဲ့သဘောဟာဆင်းရဲတယ်လို့သဘောပေါက်လာတာ။နားလည်ရတာ ဇာတိရှိတယ်ဇာတိကဆင်းရဲတယ်အဲ့ဒီဇာတိဆင်းရဲတာကိုကိုကမမေ့ရဘူးအဲ့ဒါသဘောမမေ့သဘောမမေ့တော့အာယုံကလူဇာတိလည်းဆင်းရဲတာပဲနတ်ဇာတိလည်းဆင်းရဲတာပဲမြမဇာတိလည်းဆင်းရဲတာဘာလေးဖြစ်ဖြစ်ဇာတိကိုဖြစ်တယ်လို့ပြောရင်ဘာလေးဖြစ်ဖြစ်ဆင်းရဲတာဥပါရောဒုက္ခဆိုတာနားလည်သွားတာဖြစ်တိုင်းဖြစ်တိုင်းဒုက္ခဆင်းရဲဆိုတာနားလည်ဖြစ်တဲ့သဘောရှိတယ်ဒါသဘောအဲ့ဒီသဘောကိုကိုကအမှန်တိုင်းနားလည်ရမှာကဆင်းရဲကိုကဖြစ်တဲ့တခါလေချမ်းသာလို့ထင်နေတာအမှန်နားလည်တာဖြစ်တံကိုပယ်လို့မရအောင်ဖြစ်တံကတဘာဝမွေးတံကတဘာဝအူတံကတဘာဝနာတံကတဘာဝအဲ့ဒီသဘောဖြစ်တံကိုဘာလို့မကိုယ်သဘောပေါက်ပါမလဲဇရာလေတဘာဝဇရာကိုနားလည်ရမှာဒုက္ခဆင်းရဲအူတံအူတံဆင်းရဲပဲလန္တပန္တအူလည်းဆင်းရဲပဲမနမပအူလည်းဆင်းရဲပဲနားတယ်သောသောဝဝနာလဲဆင်းရဲပဲတက်တောင်တက်တာနာလဲပဲဆင်းရဲပဲသိတယ်ဒါတော့ပြောနေတယ်လို့မှတ်မိတော့မဟုတ်သိခဲ့ဘူးရတာနဲ့မမှန်ဘူးသိခံနေကြမှာဒါတတိတာမချစ်တဲ့သူနဲ့ပေါင်းရတယ်ဒါသဘာဝပဲဒါဆင်းရဲပဲဒီလူနဲ့တွေ့နေရလို့ဆင်းရဲတာလည်းမဟုတ်ဘူးခိုးလူနဲ့တွေ့တယ်ဆင်းရဲမှာပဲဒီလူနဲ့တွေ့လဲဆင်းရဲမှာပဲအဒီလူနဲ့ကိုယ်ကွင်းရတာဆင်းရဲတယ်လို့ခလူနဲ့ကိုယ်ကွင်းရတာလည်းဆင်းရဲတယ်။တဘာဝကတတ်တတ်အဲ့ဒီတဘာဝကိုအမှန်တိုင်းနားလည်ရမှာကတတ်တတ်ဆင်းရဲ။တချို့ကဇာတိကိုဒုက္ခထင်နေတာတပုံ။ဇရာကိုဒုက္ခထင်နေတာတပုံ။ဟာဘလို့လို့ထင်တာတော့ဆက်လေးကနဲ့သာသမီတွေကြအိမ်ကမလွတ်ရင်လွတ်ချင်တော့ဆက်ရှိစကူ20မြန်မြန်ဖြစ်ချင်တာ။ဒါဇရာကိုဒုက္ခထင်နေတာ။ဗျာတိနေမကောင်းတာကြီးကိုဒုက္ခထင်နေတာ။အလုံးမလုံးချင်ခေါင်းကိုက်ချင်လိုက်ရောအလုံးမလုံးချင်ဘိုင်းနာချင်လိုက်ရောအများကြီးပေါ့အများကြီးဒါလေးပြောဖို့ဒီရတဲ့အချိန်လေးနဲ့တင်ဟိုနားလည်အောင်ပြောပြနေရတယ်သိတာသိလိုက်ချင်တယ်ဆိုတော့ဒုက္ခတင်နေတာအများကြီးအဲ့တော့ကိုယ်အထင်ကြီးကဇာတိကိုဒုက္ခထင်ရတယ်ဒုက္ခလို့မြင်သွားဖို့ဇရာဗျာတိမရဏကိုဒုက္ခထင်ရတယ်ဒုက္ခလို့မြင်သွားဖို့ဘယ်မှမြင်ခိုင်းတာမဟုတ်ဘူးအမှန်တိုင်းမြင်ခိုင်းတာအဘိယတံပယောဂကိုဒုက္ခထင်ကနေဒုက္ခနေပေါ့မင်းတို့မခေါ်လဲငါသူနဲ့ပေါင်းပါပဲအာထားပါဒါလေးကတော့အဲ့တော့ကိုဒုက္ခထင်ထင်ထားတာကနေဒုက္ခလို့မြင်သွားဖို့အဲ့ဒါအဲ့ဒါသဘောပေါက်တာပဲဒုက္ခဆိုတဲ့သဘောကိုမမေ့ဖို့အနိစ္စဆိုတဲ့သဘောကိုမမေ့ဖို့ဒုက္ခဆိုတဲ့သဘောကိုမမေ့ဖို့အနတ္တသဘောကိုမမေ့ဖို့အဲ့ဒါတတိပဲအကိုတတိကပစ္စည်းပျောက်သွားတာကိုမမေ့အောင်ပြန်စဉ်းစားပြီးတော့ပစ္စည်းမပြောင်းအောင်ကြိုးစားတာမျိုးတတိကတော့တရားနယ်ပင်နဲ့မဆိုင်ဘူးလေဒါကောင်းတဲ့တတိလားဆိုးတဲ့တတိလားဟုတ်တဲ့တတိလားမဟုတ်တဲ့တတိလားမှန်တဲ့တတိလားမမှန်တဲ့တတိလားဆိုတာစဉ်းစားကြည့်ပေါ့တတိအရေးကြီးပါလေတတိကောင်းဖို့အရေးကြီးတယ်ဘာတတိလဲကောင်းတာကိုအမှန်ရတဲ့တတိကောင်းတာကိုချက်ချင်းပေါ်ရင်ချက်ချင်းပေါ်တဲ့တတိနောက်ဆုံးကောင်းတာကိုကိုယ်ဖော်စရာကိုမလိုဘဲနဲ့စိတ်ထဲမှာပေါ်နေကောင်းတာတွေလှုပ်ဖို့ပေါ်နေတယ်ကောင်းတာတွေပြောဖို့ပေါ်နေတယ်ကောင်းတာတွေစိတ်ကူးဖို့ပေါ်နေတယ်အဲ့ဒီတတိအဲ့ဒီတတိအဲ့ဒီတတိမျိုးရှိဖို့အရေးကြီးတယ်တရားလုံးအထုတ်တဲ့အခါမှာအာယုံမပြောက်အောင်တတိလေးပဲကြိုးစားကြတယ်လှုပ်ပါသဘောတရားမပြောက်မမေ့အောင်အထုတ်တဲ့တတိလေးရှိတယ်အဲ့ဒီတတိမျိုးတတိနှမျိုးမှာအာယုံမပြောင်းအောင်ခယူးစိုက်တဲ့တတိကတမထဘက်သွားတတ်ပါသဘောတရားတွေကိုမပြောက်စေတဲ့တတိမျိုးကဝိပဿနာဘက်သွားတတ်ပါတမထဘက်အထုအထုဝိပဿနာဘက်အထုအထုဘာဝနာဖြစ်ပါလေလောဘဒေါသမောဟတွေညော့ပါလေလမ်းလာနေနဲ့ကိုယ်ရင်ကွဲတာပေါ့လေအဲ့တော့မိမိတို့တတိတတိဆိုတာတဏ္ဍာနဲ့ပညာညှိသလိုဝိရိယနဲ့တမာတိညှိသလိုမညရပေမဲ့ကိုယ်တတိဟာကောင်းမကောင်းတော့ကိုယ်အမြဲပြန်ဆန်းစစ်ပါကိုယ်တတိဟာထားတဲ့တတိလားရှိလာတဲ့တတိလားထားတဲ့တတိလောက်နေတော့အရေးကြောင်ကြရင်မလုံလောက်သေးဘူးရှိတဲ့တတိဖြစ်အောင်ကြိုးစားစီကြည့်အဲရှိတဲ့တတိတောင်မှအာယုံကိုဂယုစိုက်ပြီးတော့မပြောင်းအောင်လုပ်တဲ့တတိလားမမေ့တဲ့တတိလားသဘောတရားကိုမပြောင်းမမေ့တဲ့တတိလားအရိယာပုဂ္ဂိုလ်တွေဆိုတာသဘောတရားကိုမပြောင်းတော့ဘူးသဘောတရားကိုမပြောက်တော့ဒီမှာအနိစ္စမြင်တော့အလုံးအနိစ္စ ဟိုကိုပြောခဲ့တဲ့ဥပမာနဲ့အခုအချိန်ပြန်ပြီးရှင်ပြောရင်ဒီကစုံရဆိုင်မှာလည်းဒီလိုဆိုရင်တစ်စည်းလုံးဟာဒီလိုပဲတစ်လောကလုံးကလည်းဒီလိုပဲဆိုရင်ကစုံရချင်းရဲ့ချက်စားခြင်းစိတ်ကိုကုန်ပြတ်ပြီးသွားတယ်လို့မျိုးအဲ့ဒါလိုမျိုးလေးတွေသဘောပေါက်စီချင်ပါမယ်အမှန်တော့ဒါတရားတကယ်အထုတ်မဲ့ပုံကိုယ်ဒီအတွက်နီးပြတာပါအမှန်ကတော့သတိထားတာအနေနဲ့ကတော့လက်လုတ်ချီလုံလေးလည်းသတိထားမျက်လုံးကြည့်တာလေးလည်းသတိထားရတယ်။ရှည်ကြည့်နောက်ကြည့်လက်လုတ်ချီလုတ်။အိုးအဲ့လိုသတိထားရင်ထားရင်ကနေပြီးတော့ပထမတော့ကိုယ်သတိထားရတာပဲ။နောက်ကြတော့ကိုယ်သတိထားစရာမလိုဘဲနဲ့ကိုယ်သတိကရှိသွားတာ။အဲ့တော့ဒီသတိထားတဲ့သတိရှိတာဟာတချို့က3-5နှစ်နေတောင်သတိထားတာပဲရှိသေးတယ်သတိရှိမှာ။တချို့ကြတော့3ရက်လောက်နဲ့ကိုယ်ဒီအသည့်လေးဝင်သွားရင်ထားတဲ့သတိကနေရှိတဲ့သတိပေါ်လာ။3မိနစ်လောက်နဲ့ကိုယ်ထားတဲ့သတိကနေရှိတဲ့သတိလေးပေါ်လာတာကိုယ့်ကိုသိလာတယ်။အဲဒါလေးတွေကိုနားလည်ပါသဘောပေါက်ပါဒါလေးတွေကိုသိနားလည်သဘောပေါက်ပြီးတော့ဒီတိုင်းနေတတ်ထိုင်တတ်ကျင့်တတ်သဖြင့်အကျိုးတူတွေရပြီးတော့ချမ်းသာလေးစံစားခံစားပြီးမိမိတို့ရည်မှန်းထားသည့်အတိုင်းဝိပဿနာဉာဏ်ရမဉဏ်ဖူဉာဏ်ရနိဗ္ဗာန်ကိုဆံဝင်နိုင်တဲ့သူတော်ကောင်းတွေဖြစ်ကြပါစေကုန်သတည်း